ရိုဟင်ဂျာမွတ်စလင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့ကြိုးပမ်းမှုတွေကိုပယ်ချကြောင်းနဲ့ဒီကိစ္စကိုမြန်မာနိုင်ငံအနေနဲ့တာဝန်ယူဖြေရှင်းနိုင်တယ်လို့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်အစည်းအဝေးမှာပြောသွားခဲ့ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ကိုဦးစားပေးဆောင်ရွက်ဖို့လိုကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းပြပကတွေဖြေရှင်းဖို့ဖွံ့ဖြိုးရေးကရေးကြည့်ရတယ်လို့သူကထုတ်ပြပါတယ်ဒီအကြောင်းမတ်တင်ကြီးထိုက်စူးစီးတင်ပြပါလိုက်မယ
်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့အထိကျင်းပနေတာပါမနေ့ဖေဖော်ဝါရီလ26ရက်နေ့မှာတော့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမြန်မာအရှိမိန်ကွန်းပြောပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတစ်ခုဖြစ်ပြီးနိုင်ငံတကာရဲ့အားပေးထောက်ပံ့မှုတွေဆက်ပြီးလိုအပ်နေသေးတဲ့အကြောင်းဒါပေမဲ့အခုမှတော့ကမ္ဘာကမြန်မာနိုင်ငံရခိုင်အရေးကိုပဲအဆိုးမြင်နေတယ်ဆိုပြီးသူကထောက်ပြသွားပါတယ
် Negative aspect related to the issue in Northern Rakhine State It was wrongfully portrayed as an issue of religious persecution by the Masses media campaign
ဒီခိုင်မြောက်ပိုင်းရေးနဲ့ဆက်ဆက်ပြီးတော့အစိုးမြင်ရှုထောင့်ကနေကဘာကစိတ်ဝင်စားနေတာကတော့စိတ်မကောင်းစရာပါပဲဒီကိစ္စကဘာသာရေးဖိနှိပ်မှုတွေကြောင့်ဆိုပြီးတော့မှားယွင်းပုံဖော်မီဒီယာတွေကနေဖော်ပြပြီးမြန်မာကိုအပုတ်ချနေကြပါတယ်ဒီကိစ္စကဘာသာရေးဖိနှိပ်ချုပ်ချယ်မှုကြောင့်မဟုတ်သလိုယုံကြည်ကိုးကွယ်မှုကွဲပြားမှုကြောင့်ပြစ်ပခဖြစ်ရတာလည်းမဟုတ်ပါဘူ
းမြန်မာဆွေရဘက်ကတော့ရခိုင်ပြည်သူတွေအားလုံးအတွက်ရေရှည်ဖြည့်ရှင်းချက်တရားထွက်ပေါ်လာရေးကြိုးပမ်းနေတယ်လို့လဲမင်းကွန်းမှာထည့်သွင်းပြောဆိုပါတယ
် The government is fully committed to find sustainable solution that will lead to peace stability and development of all peoples in Rakhine State
ရခိုင်ပြည်နယ်ကပြည်သူတွေအားလုံးအတွက်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးကိုဆောင်ကျဉ်းနိုင်မဲ့ရေရှည်ဖြည့်ရှင်းချက်တရားထွက်ပေါ်လာရေးအစိုးရဘက်ကယတိပြတ်ပိုင်းဖြတ်ထားပါတယ် ARSA တိုက်ခတ်မှုတွေမဖြစ်ခင်ကတည်းကအစိုးရကဖွဲ့စည်းထားခဲ့တဲ့ကိုဖီအနန်ကော်မရှင်ရဲ့အကြံပြုချက်အများစုကိုအကောင့်ထဲပေါ်လို့ဆောင်သွားမှာပါနိုင်ငံသားလုပ်ငန်းစဉ်လွတ်စွာတော်လာခွင့်ပြည်တွင်းဒုက္ခသည်စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့ဦးစားပေးလုပ်ငန်းစဉ်၅ရပ်ကိုအခုအကောင့်ထဲပေါ်လှုပ်ဆောင်ဖို့ရှိနေပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံမယ်လို့ပြောဆိုထားပေမဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကမအောင်မြင်သေးပါဘူးဝန်ကြီးဦးကျော်တင်ကတော
့ But commencing the repatriation process soon as to resolve the humanitarian situation
အခုလက်ရှိမှာတော့လူသားချင်းထောက်ထားမှုဆိုင်ရာအခြေအနေတရက်ဖြစ်ရှင်းနိုင်မှုဌာနေပြန်ရေးလုပ်ငန်းစဉ်ကိုပဲအလုံးစားရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရစီစစ်ပြီးသူတို့ကိုဆန္ဒအရဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနေပြန်လာနိုင်ရေးမြန်မာဘက်ကလက်ခံဖို့အစီအစဉ်ရှိနေပါတယ်ဆိုတာထပ်ပြီးတော့ပြောကြားလိုပါတယ်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုကြံ့ကြာစေဖို့ကြိုးစားတဲ့ Coxet Bazaar ကလှူရှာမှုတွေကိုရပ်ရပါလိမ့်မယ်
ဘင်္ဂလားဒေ့ရှ်ဘက်မှာထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးမှဌာနေပြန်မယ်လို့ပြောဆိုထားတာပါမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအခုချိန်ထိလက်မခံသေးပါဘူးနောက်နိုင်ငံသားဖြစ်ခွင့်ကိုလည်းစီးစစ်ပြီးမှပေးမှဖြစ်တယ်လို့ပြောဆိုထားပါတယ်ရိုဟင်ဂျာတင်းချီထွက်ပြေးရတဲ့ကိစ္စဟာမြန်မာစစ်တပ်ရဲ့မျိုးရုံးရှင်လင်းရေးရွေးချက်ပါတဲ့လို့ရကြောင်းလို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကထောက်ပြထားတာဖြစ်ပြီးမြန်မာစစ်တပ်အကြီးအကဲအပါအဝင်တာဝန်ရှိတဲ့စစ်တပ်အရာရှိတချို့ကိုနိုင်ငံတကာဥပဒေထွေးနဲ့အရေးယူဖို့လဲတိုက်တွန်းထားတာပါဝန်ကြီးဦးကျော်တင်ကတော့
The mission's report was clearly biased and one-sided as it excluded investigation on violations committed by ASA
အချက်လက်ရှာအဖွဲ့ရဲ့အစီအခံစာထဲမှာ ARSA အဖွဲ့ရဲ့အကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးမှုမပါဘဲတပတ်သက်ဆံပြီးတော့ပဲလိုက်နေတယ်ဆိုတာကရှင်းပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တချို့စီကနေရတဲ့အချက်လက်တွေနဲ့တွစ်ဆုံမင်းမြန်းမှုတချို့ကိုပဲအဓိကထားပြီးတော့ပြုစုထားတာ
ပါ။ရိုဟင်ဂျာပြည်ပခန့်နဲ့ဆက်ဆက်ပြီးနိုင်ငံတကာရာဇဝတ်မှုခုံရိုး ICC ကိုတင်နိုင်ရေးကြိုးပမ်းချက်တွေရှိနေချိန်မှာပဲဒီအပေါ်မှာမြန်မာဘက်ကအပြင်းထန်ကန့်ကွက်တယ်လို့လည်းဝန်ကြီးဦးကျော်တင်ကပြောပါတယ်
။ The government is fully committed to take legal action against the perpetrators if there is credible evidence.
ဆိုအနေနဲ့ဒီကိစ္စကိုတာဝန်ယူတာဝန်ခံပြီးဆောင်ရွက်လို့ရဆောင်ရွက်နိုင်စွမ်းရရှိတယ်ဆိုတာကိုကျွန်တော်ဒီနေရာကနေထပ်ပြီးတော့အမှတ်ခံပါတယ်။ဒါကြောင့်ဒီကိစ္စကိုနိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့လောက်ကံမှုတွေအားလုံးကိုကျွန်တော်တို့အနေနဲ့ခိုင်မာပယ်ချပါတယ်။
ရခိုင်ဒေသရေရှည်ဖွံ့ဖြိုးရေးနဲ့အလို့ကံကြီးဖန်တီးနိုင်ရေးအတွက်ရခိုင်ရင်းနှီးမြှုပ်နှံမှုညီလာခံကိုလည်းကျင်းပခဲ့တာပါလူမှုအတိုင်းအဝိုင်းအတွင်းပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးအတွက်ဖွံ့ဖြိုးရေးကအဓိကကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကကုလသမဂ္ဂမင်ကိုမှထည့်သွင်းပြောဆိုသွားပါတယ်ရှင်